မြန်မာနိုင်ငံနဲ့ပြည်ကတန်ဃာတော်တွေဟာမြန်မာပြည်သူတွေရဲ့ကြက်တဲမှုပြဿနာအတွက်ပါဝင်ကြိုးပမ်းပေးပြီးပတ်တာနေကုန်စနာကန်ဆောင်ခဲ့ကြပါတယ်။
စစ်တွေမြို့မှာတန်ဃာတွေကန်ဆောင်ပြီးတော့မြေတားပိုစီတန်ကြွားချီခဲ့ကြတာကိုတော့အာဏာပိုင်တွေကမျက်ရည်ယူပုံးနဲ့ဖြိုခွဲပြီးတော့တန်ဃာတချို့ကိုဖမ်းဆီးသွားခဲ့ပါတယ်။အပြင်းဆုံးကတော့မျက်မြင်သက်တွေတယောက်ကိုဆက်တယ်မင်းမြန်ထားရမယ်အေးမှာဆက်ပြောပြပါရှင်။ဟုတ်ကဲ့ပါရှင်။ရခိုင်ပြည်နယ်စစ်တွေမြို့ကတန်ဃာအပါတစ်ဆောင်ကျော်လောက်ဟာစစ်တွေမြို့ကိုပတ်ပြီးပြည်သူလူထုရဲ့စာ
ောက်ပိုင်းမှာတော့တန်ဃာတော်တွေဟာရဲမင်းကြီးရုံးရှိကိုတွားရောက်ခဲ့ချိန်မှာတော့မျက်ရည်ဘုံနဲ့ဖြုတ်ခွဲခံရတာပါစစ်တွေကတန်ဃာတော်တွေဟာမြို့ထဲမှာမြစ်သာတုတ်တွေကိုရွတ်ဆိုပြီးတဲ့နောက်မှာတော့ကုန်တယ်လန်းကတဆင့်တင်မောစိတ်ကိုတွားခဲ့ပြီးတင်မောစိတ်ကနေမင်းပါကြီးလန်းကိုရှောက်ခဲ့ပါတယ်လမ်းမကြီးတစ်လျှောက်တွားပြီးချိန်မှာတော့ရဲမင်းကြီးဥပကြီးရဲ့ရုံးရှိကိုတွားရောက်ခဲ့ပြီးကုံစင်းလုံးကျစင်းကိုတောင်းဆိုခဲ့ကြပါတယ်။ဒီနောက်တန်ဃာတွေဟာမျက်ရည်ဘုံနဲ့ဖြိုခွဲခံခဲ့ရပြီးရိုက်နဲ့ဖမ်းဆီးခံရပုံကိုလည်းတန်ဃာတွေနောက်ကနေလိုက်ပါခဲ့တဲ့လူငယ်တဦးကအခုလိုပြောပြပါတယ်
။အဲဒီမှာတောင်းဆိုနေတော့မှပဲသူတို့ကဘာမှမလုပ်ဘူးပထမဆုံးတော့တန်ဃာတွေရှိသားလာတာနဲ့သူကရေယုံကနေထွက်ပြီးတော့ရေသားအယောက်30လောက်ရှိမှာပေါ့နော်။တိုင်းကားတွေပါတယ်နဲ့ရေပြီးတော့စောင့်နေတာပေါ့။ကာထားတာပေါ့နော်အဲဒီရေယုံကမလာရအောင်ဆိုပြီးတော့အဲဒီမှာတန်ဃာကရှစ်တိုးလာတာပေါ့ရှစ်တိုးလာတော့ရေးစားရောင်းဝင်ရေးဝင်ရေးစားတယ်အဲရေးယုံသေးကိုပဲဝင်ဝင်ပြီးတော့ပြေးသွားတာပေါ့နော်ဝင်ပြေးတော့တော့အဲတန်ခါတော့အဲရေးယုံရှင်းမှာရက်ပြီးတော့ကုံစင်းလုံးစောက်စင်းရေးဆိုပြီးတော့တောင်းဆိုတယ်အဲလိုတောင်းဆိုတဲ့အချိန်မှာဒီမှာပဲမျက်ရုံပေါ်ကစားပြီးတော့ပြေးပြီးတော့အဲတန်ခါတော့ကိုယ်တော့အဲမှာရေးရထွက်ပြီးတော့ရိုက်တာ
အခုလိုမျက်ရုံဘုံနေမတုံးနေမှာစစ်တပ်ကတနက်နဲ့ပြစ်ဖောက်ခဲ့ပြီးထောက်လန့်မှုတွေလည်းလုပ်ခဲ့ပါတယ်ဒါအပြင်စစ်တပ်ကဓာတ်စီကားတစ်စီးရောက်ရှိလာပြီးမှလည်းဒီလိုလုပ်ခဲ့တာပါဒီချိန်ရကြောင့်တန်ဃာတော်တွေတုံးတဲ့မင်းဖမ်းဆီးခံရမှုတွေရှိနေပြီးအခုချိန်မှာတော့ရဲမင်းကြီးရုံးထဲမှာပဲတန်ဃာတော်တွေကိုချုပ်နှောင်ထားတယ်လို့လည်းဒေသခံတွေကပြောပါတယ်ရှင်